ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတိမ်းရှောင်သွားတဲ့တိတ်နေချီတဲ့ရိုဟင်ဂျာတွေကလူ900လောက်ကိုပြန်လက်ခံဖို့အဆင်သင့်ရှိနေတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရရဲ့လက်တလောပြောဆိုချက်ဟာလက်တွေ့မကျဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကဝေဖန်ပြောဆိုလိုက်ပါတယ်ရိုဟင်ဂျာတွေနေရပြန်နိုင်ရေးဒုက္ခသည်တွေနဲ့သာအရင်ညှိနှိုင်းဆွေးနွေးရမှာဖြစ်ပြီးအဓိကလုံခြုံရေးနောက်ဂုဏ်သိက္ခာရှိစွာနေရပြန်နေရရင်ပြန်ရေးသူတို့ဆုံးရှုံးနှိမ့်နာခဲ့တာတွေအတွက်တရားမျှတမှုရှိရေးဆိုတာတွေကိုအကောင့်ထယ်ဖော်ပြဖို့ထပ်မံတောင်းဆိုကြပါတယ်အရင်အန်အေဒီအစိုးရလက်ထက်ကလေးကနောက်နေ့ကြံ့ကြခဲ့ရတဲ့ရိုဟင်ဂျာတွေနေရပြန်ရေးဒုက္ခသည်တွေရဲ့သဘောထားကိုတော့မတ်စုမွန်ကဆက်သွယ်မြင်ပြပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အကြမ်းဖက်အဖွဲ့ကနေစစ်တပ်စခန်းနဲ့နေကြားဆောင်တဲ့စခန်းတွေကိုဝင်ရောက်စီးနှင်မှုတွေအပြီးစစ်တပ်ကနေနေမြေရှင်းလင်းမှုတွေဆောင်ရွက်ခဲ့ခြင်းလူခွေချိုးဖောက်မှုတွေရှိတာကြောင့်အသက်ဘေးကိုစိုးရိမ်ရလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီထွက်ပြေးခိုလုံနေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2022ခုနှစ်နှစ်စပိုင်းမတ်လလောက်မှာဒီလိုမျိုးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကလူ900လောက်ကိုပြန်ပြီးတော့လက်ခံဖို့အစီအစဉ်ရှိပါတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းက VOA မြန်မာပိုင်းကိုပြောခဲ့ပါတယ
်လူ900လောက်ကိုလက်ခံဖို့အစီအစဉ်ရှိတယ်ဆိုတာလွန်ခဲ့တဲ့တစ်လကျော်ကျော်နှစ်လလောက်နှီးပါးကလေးကအဲ့လိုပြောပါတယ်ဆိုတော့လက်ခံဖို့ရှိတယ်အဲ့လိုသူတို့ပြောတဲ့အချိန်မှာတော့ကဒီ COVID-19 ရောဂါအကျအဖက်မှာရှိတော့ပေါ့နော်ဆိုတော့အဲ့လိုဘယ်လိုလက်ခံမလဲဆိုတဲ့ဟာကိုကျွန်တော်သိထားသလောက်ပြောရရင်တော့ကုန်းချောင်းနဲ့ရေချောင်းနှစ်ခုကလက်ခံမှာပေါ့ဆိုတော့ဒီတောင်ကျိုးလက်ဝဲအေကကုန်းချောင်းကဝင်လို့ရှိရင်ကျိန်ချောင်းကရေချောင်းကဝင်တာကိုလက်ခံမှာပေါ့နေရာနှစ်နေရာလက်ခံမယ်လို့ပြပါတယ်အဲ့ဒီမှာလက်ခံတဲ့အခါမှာဟိုဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်ပို့ရမယ်အဲ့ဒီပို့မဲ့လူတွေကကျွန်တော်တို့ကဟိုသဘောကလူနာမည်တွေပါမဲ့ဥယျာဉ်တွေကြားမတွေဇင်းတွေကကျွန်တော်တို့ရပိတာဖြစ်မှာဖြစ်ပါတယ်လက်ခံမဲ့အစီအစဉ်ကရခိုင်ပြည်နယ်အစိုးရကလက်ခံမဲ့အစီအစဉ်မဟုတ်ပါဘူးပြည်ထောင်စုကလက်ခံမဲ့အစီအစဉ်မပြီးရပါဘူးခင်ဗျ
အခုလိုမြန်မာစစ်ကောင်စီဘက်ကရိုဟင်ညာ900ပြန်ခေါ်ဖို့လုပ်နေတယ်ဆိုတဲ့ပြောဆိုချက်အပေါ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ညာဒုက္ခသည်တွေကမေးခွန်းထုတ်ပါတယ်ဒုက္ခသည်စခန်းတွေထဲမှာနေရပြန်နိုင်မယ်ဆိုတဲ့တရားဝင်ပြောဆိုချက်မရှိပါဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စစားဒေတာကုတုဘလောက်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်ပြီးဒုက္ခသည်တွေကိုပညာပေးအစီအစဉ်တွေမှာကူညီပေးနေတဲ့စေတနာဝင်တဲ့ရိုဟင်ညာဒုက္ခသည်ဦးအောင်မြင်ကပြောပါတယ
်ဘင်္ဂလားဒေ့ရှ်ကတော့အကြီးတော် UN နဲ့ရှိတာပေါ့နော်သူတို့စီကနေကျွန်တော်တို့ဒုက္ခသည်တွေကိုနေရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်အဆောင်ကြားထားတာမှတစ်ခုမှမရှိတော့ဘူးလူဘောကနေရကြောပြန်လက်ခံနေဆိုပြီးတော့ရထိုင်ပြည်နယ်ကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလာစင်းရနည်းနည်းပဲဒီတရားကိုပြောနေတာပဲကျွန်တော်တို့ကြားသိရတယ်သူပြောနေတဲ့ဟာကြတော့ဒီမှာမဲခွန်းထောက်ပြရတော့အများကြီးပါပဲကနေရကြောကိုသူတို့ရဲ့လူချိုးလေးပန်းချတာဘယ်လိုစီစဉ်တဲ့မယ်ဆိုတာဒါတို့ရောမပါတော့ဘူးသူကကျွန်တော်တို့ဒုက္ခသူတွေကမျိုးမျိုးပေါ့နော်သူရဲ့အဲအင်တာဗျူးပြေတာလားဟိုဒီဒီကမှမျိုးမျိုးမဲခွန်းထောက်ပြရရှိသေးတယ်
အတလူပြေခဲ့ကြရတဲ့ရိုဟင်ဂျာတွေဟာ၅နှစ်ကျော်ကြာဒုက္ခသည်စခန်းတွေထဲမှာနေထိုင်ခဲ့ရပြီးသူတို့ရဲ့လုံခြုံရေးတရားမျှတမှုဒဏ်လူညီတူရှိမှုဆိုတဲ့အခိုင်အမာအာမခံချက်ပေးနိုင်တဲ့အနေအထားတစ်ခုမရှိဘဲနေရပြန်ဖို့ဆိုတာဘလို့မှမဖြစ်နိုင်ပါဘူးလို့ရိုဟင်ဂျာဒုက္ခသည်ကိုကာမေးကဆိုပါတယ်
။ကျွန်တော်မြင်တာကတော့ဒီကနေ justice ဆိုတာတစုံတကူမှမရဘဲနဲ့အဲ့ဒီနေရာကိုဘယ်သူတဝူတယောက်မှပြင်ဝင်လာမှာမရှိပါဘူး။အမေသရမြတ်မှုပြည်လိုက်ရင်တော့ကျွန်တော်ဝင်လာဘွားအရှင်သိမ့်ပါပဲအကွာတော့အဲလူကျိုးတဲ့အမခန့်ချက်သူတကူမှမကောင်းဘူးအဲ့ဒီပြီးတော့နိုင်ငံတကာကိုယ့်အစီအစဝူးတယောက်မှလည်းတာဝန်ခံတာမရှိဘူးကျွန်တော်တို့ဘယ်လိုပုံစံမျိုးနဲ့အဲ့ဒီနေရာကိုဝင်လာလို့ရမှာလဲစပါတိုင်ဝမ်ကဘင်္ဂလားဒေ့ရှ်ဆိုတာတာဝန်ခံမှပဲကျွန်တော်ဒီနေရာကိုရောက်လာမှာ
ဒီ NND ဒေါအောင်ဆန်းစုကြည်အစိုးရလက်ထက်တုန်းကပြန်ခေါ်မယ်ဆိုပြီးတော့သူတို့လုပ်တယ်လာပြီးညှိနှိုင်းခဲ့တဲ့အထိရှိတယ်အဆင်မပြေဖြစ်ခဲ့တယ်ဆိုတော့ဒီ NASA ကဒီစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြန်ဖို့ဆိုတာကအချိန်နေပို့ပြီးတော့မှဒါစိုးရိမ်စရာဖြစ်လာတယ်ဆိုတော့အဲ့ဒီအချိန်နေပေါ်မှာကိုကာမေးဘလို့သုံးသပ်မိလဲ
ဟုတ်ကဲ့မြန်မာနိုင်ငံကတော့ဒီမှာကျွန်တော်တို့ဝန်ကြတော့ကစရီကိုမကြည့်ရှိပြီးသူတို့ကောပေါ်လာတာကျွန်တော်တို့ဘုံပိတ်ချက်ရှိနေတဲ့အဲ့ဒီနိုင်ငံကိုကျွန်တော်တို့မူရင်းနိုင်ငံကျွန်တော်မိခင်နိုင်ငံကိုကျွန်တော်တို့ဝင်လာလို့ရမယ်ဆိုပြီးတော့ကျွန်တော်တောင်းဆိုတာရှိတယ
်ဟုတ်ကဲ့
တောင်းဆိုပြီးတော့နေပြဆူရလာတက်တော့ကဒီတကူပဲပြောတာကျွန်တော်တို့ dialogue လုပ်မယ်ဘုံပိတ်ချက်ရှိနေတဲ့အဲ့ဒီမြန်မာနိုင်ငံကိုကျွန်တော်မိခင်နိုင်ငံကိုကျွန်တော်ပင်လာလို့ရပါတယ်ဆိုပြီးကျွန်တော်သင်ပြတာရှိတယ် ဟုတ်ကဲ့အဲ့ဒီတော့ကတော့သူတို့ပါတကူမအပြေမပြေးနဲ့ရတန်ဆိုင်ရင်တရာကိုနောင်နဲ့ချင်းသာသွားတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့
ဒါတို့ပဲလို့ရှင်တာအဖို့မလို့ရှင်ဘူ
းနေရပြန်ရေးကိုရိုဟင်ညာဒုက္ခသည်တွေနဲ့တာဓာတ်ရိုက်ဆွေးနွေးသင့်ပြီးနေရကနေဆုံးခွာခဲ့တဲ့အချိန်ကစပြီးနှစ်ပေါင်းဘလောက်ကြာကြာရိုဟင်ညာဒုက္ခသည်တွေဟာမိမိတို့ရဲ့နေရရင်းကိုပြန်ဖို့ကိုပဲအမြဲအသင့်ပြင်ထားကြတယ်လို့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်ကပြောပါတယ
်။တန်တော်ကပြင်ဖို့ဒီမှာအစင်ချင်းရှိတာလေ။အစင်ချင်းဆိုတာကတန်တော်ဒင်္ဂလာဒေကရောက်တဲ့ကနေတန်တော်ကိုနေရေကိုကိုပြင်ဖို့အစင်ချင်းရှိတယ်။ဒါပေမဲ့တန်တော်ပြင်ချင်နေတယ်နဲ့တန်တော်ကိုခေါ်ဖို့လို့မရှိတော့ဘူး။ဒါပေမဲ့အပြောတာရှိတယ်။လက်ရှိစက်တဲ့ဖြစ်ရတယ်တန်တော်မတွေ့ဘူး။တန်တော်ကမင်းတကယ်တန်တော်ကိုနေရေပြင်ခေါ်မယ်ဆိုရင်ကျွန်တော်မင်းမပြတ်တဲ့ရောပြီးတော့ဒီမှာဒင်္ဂလာဒေကရွေးရောသူတို့လက်ရှိတယ်။တန်တော်တို့ပါတဲ့ဒီနေ့ပေါ့နော်ရှင်းနေရမယ်ဒီကိစ္စကဒီမှာစကန်လိုက်တယ်လို့မှလူကြီးပဲရှိတယ်ပြီးတော့ဘာသာရေးဆံတွေရှိတယ်လူငယ်ရှိတယ်အမျိုးသမီးတွေရှိတယ်ဟိုဆောင်ပွင့်လေးပွင့်ဆိုင်ကျွန်တော်ရှင်းနေပြီးတော့ဒီတခုတွဲအောင်ကျွန်တော်ဆောင်ရွက်မှဒီဟာဒီပေါ်လာမှာပါပဲ
အခုဆိုရင်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းနေတဲ့ခိုလုံနေထိုင်ကြရတာ၅နှစ်ကျော်ကြာလာချိန်မှာရိုဟင်ညာတွေနေရရင်ပြန်ရေးနှောက်နေပြီးတော့မအောင်မြင်ဖြစ်နေစေဖြစ်ပါတယ်ဒီနှစ်ထဲမှာတော့ရိုဟင်ညာတွေကိုပြန်လည်နေရာချထားရေးစတင်နိုင်ခြေရှိတယ်လို့တော့ဘင်္ဂလားဒေ့ရှ်ဆိုင်ရာတရုတ်တမ်းမတ်ကဒီသတင်းမှတ်ထဲပြောဆိုထားပါတယ်ရိုဟင်ညာဆိုတဲ့အတုံးကိုလက်ခံထားတဲ့မြန်မာနိုင်ငံဘက်မှာတော့စစ်ကောင်စီကခန့်အပ်ထားတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးနဲ့တာဝန်ရှိသူတွေဟာပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလဒုတိယပတ်လောက်ကရခိုင်ပြည်နယ်ကိုတွားရောက်ပြီးရိုဟင်ညာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတဲ့နောက်မှာတော့အခုလိုမျိုးရိုဟင်ညာတချို့ပြန်ခေါ်မယ်ဆိုတော့ရခိုင်ပြည်နယ်အစိုးရဘက်ကပြောဆိုတဲ့ထွက်ပေါ်လာတာလည်းဖြစ်ပါတယ်ရှင်